အဂရိလိုက်စားမှုတိုက်ဖြတ်မယ်လို့ကြွေးကြော်တဲ့တရုတ်သမ္မတရှီကျင်ပင်လက်ထက်မှာတရုတ်ဆိုင်ဘာစစ်ဆေးရေးလုပ်ငန်းကိုကြကြမတ်မတ်ကုတ်ကဲခဲ့ဘူးသူလူတွေကိုခြောက်ဆားမှုနဲ့တရုတ်ကွန်မြူနစ်ပါတီကနေဒီလ23ရက်နေ့ကထုတ်ပယ်လိုက်ပါတယ်။တရုတ်နိုင်ငံ Cyber Space အုပ်ချုပ်ရေးအဖွဲ့စတင်ထူထောင်တဲ့2014ခရဲကလူတွေဟာအင်တာနက်ကိုဖိဖိစီစီကြမှတ်ခဲ့သူဖြစ်ပါတယ်။ Cyber နဲ့ပတ်သက်ရင်သူဟာပြည်ရင်းပြည်ပထင်ရှားသူလည်းဖြစ်ပြီးတိုင်းမဂ္ဂဇင်းကရွေးချယ်တဲ့ကမ္ဘာဩဇာအကြီးမားဆုံးပုဂ္ဂိုလ်တရာစီးရင်မာတော်တစ်ချိန်ကဖော်ပြခံရသူလည်းဖြစ်ပါတယ်။သူဟာ2016ဇူလိုင်မှာမျက်မျော်လင်းမဲ့ရာထူးကဆင်းပေးလိုက်ရပြီးနိုဝင်ဘာလမှာတော့စီကံဖောက်ပြမှုနဲ့သူ့ကိုစစ်ဆေးရေးဝင်နေတယ်လို့ကြေညာပါတယ်။ခုတော့ပြည်မှုကြီးတွေကဆလို့အကျင့်ဇာရိတဘိုင်းဆိုင်ရာဆုံး CCDI လို့ခေါ်တဲ့စီကံဆိုင်ရာစစ်စုံစမ်းရေးဘူကော်မရှင်အင်တာနက်မှာသူ့အပြစ်တွေကိုတတိကြီးဖော်ပြပါတယ်။တကယ်တော့သူဟာလူငယ်တဲ့နှစ်နှဲငယ်ရောကဆိုလို့ရှိရင်အင်တာနက်နဲ့လွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ကိုအထူးနှစ်ကွပ်သူလို့ဆိုဆက်မှတ်ရှိပါတယ်။တရုတ် Cyber Space အုပ်ချုပ်ရေးအဖွဲ့ထူထောင်တဲ့2014မှာ Facebook နဲ့ Twitter လိုနိုင်ငံခြားက website တွေကိုတရုတ်နိုင်ငံကဘာလို့ပိတ်ပင်ရပါသလဲလို့သတင်းတောက်တယောက်ကမေးတဲ့အခါဘယ်ပြပ website ကိုဘယ်တော့မှမပိတ်ပါဘူးလို့လူဝေကဖြေပါတယ်ဒါနဲ့မပြီးသေးပဲခင်ဗျားတို့ website ကခင်ဗျားတို့တိုင်းပြည်မှာရှိတာကျွန်တော်ကဘယ်လိုလုပ်ပြီးခင်ဗျားတို့စီသွားပြေလို့ရမှာလဲလို့ကြော်မကောင်းကြားမကောင်းတဲ့အဖြေကိုပေးဘူးသူလည်းဖြစ်ပါတယ်အဲ့ဒီနှစ်ကုန်မိုင်းလောက်မှာပဲအမေရိကန်ပြည်ထောင်စု California ပြည်နယ်က Silicon တောင်ကြားမှာရှိတဲ့ Facebook ဌာနချုပ်ကိုသူရောက်သွားပြီး Mark Zuckerberg နဲ့လူချင်းတွေ့ခဲ့သူလည်းဖြစ်ပေမဲ့တရုတ်နိုင်ငံမှာတော့ Facebook ကိုပိတ်ထားတာပါCyber လောကကိုတင်းတင်းကြပ်ကြပ်ချုပ်ကင်ခဲ့ပေမဲ့ရာထူးကလည်းဆင်းပေးရချက်ဆမှုနဲ့လည်းစုံစမ်းစစ်ဆေးခံရရုံမကကွန်မြူနစ်ပါတီကလည်းထုတ်ပယ်ခံရပြီးသူဟာနိုင်ငံရေးအရာရောစီးပွားရေးအရာပါမှန်မှန်မကန်လုပ်တဲ့နေရာမှာဥပမာပေးလို့ကောင်းတဲ့လူလို့လည်းပြောပြပါတယ်သူ့အမှုကိုစစ်ဆေးမယ်လို့ကြေညာတဲ့နေ့မှာပဲ CCDI ကဇူလိုင်လမှာစစ်ဆေးရေးဝင်တဲ့ချောင်းချင်းပါတီခေါင်းဆောင်ဟောင်းစွန်ဆောင်ဂျောင်းကိုချက်ဆမှုနဲ့မနေ့အစောပိုင်းမှာဆွဲချက်တင်ပြီးသူ့အလှည့်ရောက်လာတာပဲဖြစ်ပါတယ်လူဝေရာထူးကဆင်းပေးလိုက်ခြင်းအားစလို့တရုတ်နိုင်ငံဟာလူမှုမီဒီယာကိုပိုကန့်တဆိုင်ဘာလုံခြုံရေးဥပဒေကိုပိုတင်းကျပ်လာပြီးအင်တာနက်တင်းကျပ်တာကပိုဆိုးွားလာတယ်လို့ဆိုပါတယ်။အင်တာနက်တင်းကျပ်လို့တခြားကဏ္ဍတွေမှာဖြစ်လျှော့လေသလားလို့ကြည့်ပြန်တော့အဖြစ်အမှောက်လုပ်ငန်းတွေလုပ်တယ်ဆိုပြီးအချိန်မြင့်မရှိတဲ့ဆွဲချက်တွေနဲ့လူခွင့်ရှိနေတွေကိုဖမ်းဆီးထောင်ချနေတာမို့ဒီလိုလူတွေကိုချက်ချင်းပြန်လွတ်ပေးတဲ့လို့အမေရိကန်ပြည်ထောင်စုမြို့ရောက်မြို့အခြေစိုက်HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကတရုတ်နိုင်ငံကိုမနေ့ကတိုက်တွန်းပါတယ်။လောလောလတ်ဒီလာထဲမှာပဲလူအခွင့်အရေးရှိနေစုမှုချင်းကိုတရားရုံးကျင့်ဝတ်ဖောက်ပြက်တယ်ဆိုပြီးသူ့ရှိနေလိုက်စင်ကိုရုပ်သိမ်းလိုက်ပါတယ်။နိုင်ငံရေးသုံးသပ်ချက်တွေကြောင့်ဝူတီယန်ရှိနေကုမ္ပဏီမှတ်ပုံတင်ကိုလည်းပယ်ဖျက်လိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီကိုပုံမှန်လင်းလင်းအဝေးပန်းဆုံးလူအခွင့်အရေးရှိနေတူဖြစ်တဲ့ယူဟန်ရှန်ကလေးကျောင်းသားအဖို့ဒီနှစ်ဇန်နဝါရီလကဖမ်းဆီးခံလိုက်ရပါတယ်။တရုတ်တရားရေးဝန်ကြီးဌာနဟာရှစ်နေတွေနဲ့ရှစ်နေကုမ္ပဏီများစီမံခန့်ခွဲရေးဆိုင်ရာညွှန်ကြားချက်တွေကို2016ကပြောင်းလဲပြစ်လိုက်တဲ့အထက်ရှစ်နေတွေနဲ့ရှစ်နေကုမ္ပဏီတွေဟာတရုတ်ကွန်မြူနစ်ပါတီဦးဆောင်မှုကိုထောက်ခံဖို့လိုအပ်တယ်လို့ရှင်းရှင်းလင်းလင်းဖော်ပြထားပါတယ်ရှင်